ရွေးကောက်ပွဲဆိုင်ရာဥပဒေလုံထုံးလုံနည်းတွေပြင်ဆင်ရေးဆွဲဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်။စစ်ကောင်စီကလိုလားတဲ့ PR အချိုးကျရွေးကောက်ပွဲစနစ်နဲ့ကင်ကြီအောင်ဥပဒေပြင်ဆင်ဖို့ဖြစ်ပြီးမဲပေးခွင့်နဲ့ကြိုတင်မဲကိစ္စဆိုင်ရာလုံထုံးလုံနည်းတွေအဓိကပြင်ဆင်သွားမယ်လို့သိရပါတယ်။ရန်ကုန်ကပေးလာတဲ့သတင်းကိုမဆုမုံပြောပြပေးပါအောင်ခင်ဗျာ။
ရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းလာတဲ့စစ်ကောင်စီအနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတချို့ကိုပြောင်းလဲကျင့်သုံးမှုလိုလားနေတာပါအထူးသဖြင့်ကတော့ရွေးကောက်ပွဲစနစ်ကို PR အချိုးကျရွေးကောက်ပွဲစနစ်အဖြစ်နဲ့ပြောင်းလဲကျင့်သုံးမှုလိုလားတယ်လို့စစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကလည်းဒါကိုဦးစားပေးဆောင်ရွက်လာပါတယ်ဒါအပြင်ရွေးကောက်ပွဲဆိုင်ရာလုံထုံးလုံနည်းတချို့ကိုပြင်ဆင်ပယ်ဖျက်တာမျိုးလုပ်ဖို့လည်းရှိနေပါတယ်ဒါအပြင်မဲပေးတဲ့သူဟာနိုင်ငံသားလက်မှတ်တစ်ခုခုပြနိုင်မှမဲပေးခွင့်ပြုဖို့ဆိုတာကိုလုံထုံးလုံနည်းထဲမှာထည့်သွင်းဖို့ပြင်ဆင်မယ်လို့မနေ့တုန်းကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားရေးမှူးချုပ်ဦးခမောင်ဦးကပြောပါတယ်
။နောင်ကျင်းပမယ့်အထူးရွေးကောက်ပွဲမှာတော့သက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေနည်းဥပဒေများနဲ့အညီကြိုတင်ဆန္ဒမဲပေးပိုင်ခွင့်ရှိသူများကသာစီစစ်ပြီးကြိုတင်မဲပေးခြင်းလုပ်ငန်းစဉ်များကိုကြပ်မတ်ဆောင်ရွက်သွားမည်ဖြစ်ကြောင်းတင်ပြပါတယ်။ရပောင်း180အထက်မဲဆန္ဒနှင့်ပြင်ပရောက်အခြားမဲဆန္ဒရှင်များနှင့်ပတ်သက်ပြီး2020ပြည်နှစ်အထွေထွေရွေးကောက်ပွဲမှာတော့ဤဝရီကိုပြင်ဆင်ပြီးရပောင်း90အထက်မဲဆန္ဒနှင့်ပြင်ပရောက်အခြားမဲဆန္ဒရှင်များဟာမိမိရောက်တဲ့ဒေသမှာမဲဆန္ဒနှင့်မဲစင်းမှာပါဖို့ပုံစံ3ကကြီးဖြင့်လျှောက်ထားပြီးဆန္ဒမဲပေးခွင့်ရရှိတဲ့ကိစ္စဖြစ်ပါတယ်။နောင်ကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာတော့ရပောင်း90မဲဆန္ဒနှင့်ပြင်ပရောက်အခြားမဲဆန္ဒရှင်များကိုခွင့်မပြုတော့ပဲမဲဆန္ဒနှင့်ပြင်ပရောက်တဲ့အခြားမဲဆန္ဒရှင်တွေဟာမိမိရောက်ရာဒေသမှာဆန္ဒမဲပေးလိုပါကပါရှိရမယ့်အထောက်အထားပုံစံများနဲ့အတူရောက်ရှိရာဒေသကြီးအိမ်တော်စုလူကြီးပုံစံ66နဲ့ပူးတွဲပြီးတတ်မှတ်ရအတွင်းလျှောက်ထားမှသာမဲပေးခွင့်ရမှာဖြစ်ကြောင်းတင်ပြပါတယ
်။တစ်ဆက်တည်းပါပဲရွေးကောက်ပွဲနဲ့ဆက်နွယ်တဲ့ဥပဒေတချို့ကိုလည်းပြင်ဆင်သွားမယ်လို့သိရပါတယ်။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့ဤဥပဒေတွေကိုအသစ်ပြန်ပြီးတော့ပြဋ္ဌာန်းနိုင်မှုလုပ်နေပါတယ်လို့ဥက္ကမောင်ဦးကပြောပါတယ
်။နိုင်ငံရေးပါတီကိုကျွန်တော်တို့စစ်ပါတယ်။စစ်ဆေးတဲ့အခါမှာတွေ့ရှိချက်တွေအားလဲချက်တွေကိုလည်းသုံးသပ်ပါတယ်။အဲဒီပုံမှာမူတည်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့ဤဥပဒေအသစ်ပေါ့။အသစ်ပြဋ္ဌာန်းနိုင်ရေးကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဆောင်ရွက်ပြီးတော့ကျွန်တော်တို့ပြဋ္ဌာန်းနိုင်ဖို့အတွက်ဒါအဆင့်ဆင့်လုပ်ငန်းစဉ်တိုင်းဆောင်ရွက်နေပါတယ်။မကြာခင်ကျွန်တော်တို့ပြီးမယ်လို့ကျွန်တော်တို့ထင်ပါတယ်။
လက်ရှိနိုင်ငံရေးပါတီတွေကတော့2020တုန်းကရေးဆွဲခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေနည်းဥပဒေအရလျှောက်ထားခဲ့ကြတာဖြစ်ပြီးလက်ရှိမှာတော့တီစဲမှတ်ပုံတင်ပါတီက92ပါတီရှိပါတယ်။ပြင်ဆင်ပြဋ္ဌာန်းမှုရှိတဲ့အထက်မှာတော့ PR အချိုးကျကိုစားပြုစနစ်အတွက်ရွေးကောက်ပွဲဆိုင်ရာဥပဒေနဲ့နည်းဥပဒေပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ဤဥပဒေအပြင်လွှတ်တော်ကိုယ်စားလှယ်ရုပ်သိမ်းခြင်းဆိုင်ရာဥပဒေလည်းပါဝင်မယ်လို့သိရပါတယ်။ PR အချိုးကျကိုစားပြုစနစ်အတွက်တော့ကော်မရှင်အနေနဲ့နိုင်ငံရေးပါတီတွေကိုဖိတ်ခေါ်ပြီးဆွေးနွေးညှိနှိုင်းတာမျိုးရှိခဲ့ပြီးတော့ဘယ်အဆင့်ရောက်နေပြီလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့တီစဲဖွဲ့စည်းပုံအရဆိုရင်တော့ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းဖို့ဆိုရင်လွှတ်တော်ခေါ်ယူရအောင်မှာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့သူတို့ရဲ့ဥတီချက်တစ်ခုထဲမှာရွေးကောက်ပွဲတစ်ခုခေါ်ယူနိုင်ဖို့ဆိုတာပါဝင်ပါတယ်။ဒါကြောင့်ရွေးကောက်ပွဲဥပဒေပြင်ဆင်မှုတွေကိုရွေးကောက်ပွဲမတိုင်ခင်မှာအမိန့်အာဏာသုံးပြီးတော့လုပ်မလား။ဒါမှမဟုတ်ရွေးကောက်ပွဲလုပ်ပြီးလွှတ်တော်ခေါ်ယူပြီးတော့ပြင်ဆင်မလားဆိုတာတွေကတော့တဲတဲကွဲကွဲမရှိရသေးပါဘူးရှင်။